ယူကရိန်းနိုင်ငံကလူသားချင်းစာနာမှုအကျပ်တဲကြောင်းစစ်နယ်ရိတ်ကပြက်လက်မှုနဲ့ငတ်မုံခေါင်းပါမှုကိုယူကရိန်းနိုင်ငံမှာအကြီးအကျယ်ကြုံတွေ့ရနိုင်တယ်လို့တကဘာလုံးငတ်မုံခေါင်းပါမှုနဲ့အာဟာရချို့တက်မှုတွေဖြစ်ပေါ်စေနိုင်တဲ့အန္တရာယ်ရှိတယ်လို့ WFP ကမ္ဘာစစ်နယ်ရိတ်ကအစီအစဉ်ကသတိပေးလိုက်ပါတယ်ဒီအကြောင်း VOA သတင်းတောက်လီဇာရှရိုင်းဆွစ်ဇာလန်နိုင်ငံဂျနီဗာမြို့ကသတင်းပေးပို့ထားတာကိုကိုဇော်မိုးကျော်ကပြောပြပေးပါလိမ့်မယ
်ရုရှားကျူးကျော်မှုကြောင့်တန်းနဲ့ကြီးတဲ့ယူကရိန်းတွေဟာအိုးအိမ်စွန့်ခွာထွက်ပြေးနေရပြီးဘုံကိုကျင်းတွေထဲမှာပုံအောင်နေကြရကအစာအိမ်စာတွေကိုလည်းခက်ခဲရှာဖွေစားတောင်းနေရပါတယ်စစ်ကြောင်လူပေါင်းများစွာအငတ်ဘေးနဲ့ကြုံနိုင်ပြီးကမ္ဘာစားနပ်ရိက္ခာလုံလောက်မှုကိုလည်းချင်းချောက်လာနေပါတယ်အထူးသဖြင့်တော့အစာအိမ်စာပြတ်လတ်နေတဲ့နေရာတွေအတွက်အဓိကထိန်းချောင်းမှုဖြစ်လာနေတယ်လို့ WFP ရဲ့ Ukraine ဆိုင်ရာအရေးပေါ်ကူညီဆောင်ရွက်ရေးအရာရှိ Jacob Karen ကပြောဆိုပါရယ် WFP အနေနဲ့လူသုံးသန်းကိုတလားစာကျွေးဖို့စုဆောင်းပြင်ဆင်ထားတယ်လို့ပိုလန်နိုင်ငံခရာကောင်းမှာရှိတဲ့ WFP ဒေသဆိုင်ရာယုံကနေ Jacob Karen ကပြောဆိုပါရယ
် The country's food supply chain is falling apart. Movement of goods has slowed down
ယူကရိန်းရဲ့အစားအစာတည်ယူဖြန့်ဝေတဲ့စနစ်ဟာတစစီပျက်စီးသွားပါတယ်။ကုန်စည်စည်းစိမ်မှုတွေနှေးကွေးသွားပြီးနီပရိုမရီဥပိုဆူမီလိုမျိုးတွေမှာလုံခြုံမှုမရှိတဲ့အတွက်ကုန်တင်ရင်မောင်းသမားတွေဟာလည်းမမောင်းရဲကြတော့ပါဘူး။ WFP အနေနဲ့အဝိုင်းခံရတဲ့မျိုးတွေအနည်းနာမှာအစားအစာတွေအမြောက်အများကြိုတင်စုဆောင်းထားပြီးအကူအညီပေးရေးအဖွဲ့တွေမြို့အုပ်ချုပ်ရေးဌာနတွေကနေတဆင့်ဖြန့်ဝေပေးသွားနိုင်ဖို့လှုံ့ဆော်နေပါတယ်။
ပင်လယ်နဲ့ကမ်းရိုးတန်းဒေသဟာဥရောပရဲ့ပေါင်မုံထွက်ရာဒေသလို့ကြော်ကြားပါတယ်ဒီဒေသဟာအရေးပါတဲ့စိုက်ပျိုးရေးကုန်ထုတ်ဒေသဖြစ်ပြီးကမ္ဘာဂျုံနဲ့နှံစားသီးနှံကုန်သွယ်ရာအဓိကလမ်းကြောင်းဖြစ်ပါတယ်ရုရှားကပင်လယ်နဲ့အတွင်းတင်ပေါ်အဆင်း300ကိုဖမ်းဆီးထိန်းသိမ်းထားတယ်လို့ဆိုပါတယ်လောင်စာဆီဈေးနဲ့စားသောက်ကုန်ဈေးတွေမြင့်တက်နေတဲ့အတွက်တန်းနဲ့ချီတဲ့ယူကရိန်းပြည်သူတွေအငတ်ဘေးကြုံရနိုင်ပါတယ်ဒါအပြင်အရှိအလယ်ပိုင်းနဲ့မြောက်အာဖရိကတိုက်နိုင်ငံတွေကိုလည်းအစာအိမ်စာပြတ်လတ်မှုနဲ့ကြုံနိုင်တယ်လို့ WFP Ukraine ဆိုင်ရာတာဝန်ရှိသူ Jacob Karen ကပြောပါတယ
် The consequences of the conflict in Ukraine are radiating outwards triggering a wave of collapse
Ukraine ပြည်ပခါရဲ့နောက်ဆက်တွဲဆိုးကျိုးအနေနဲ့ဒီကမ္ဘာလုံးကိုအစာအိမ်စာပြတ်လတ်မှုငတ်မုံမှုလိုင်းရပ်ခတ်လာနိုင်ပါတယ်ရုရှားနဲ့ယူကရိန်းဟာကမ္ဘာဂျုံကွန်သွယ်ရေးရဲ့30ရာခိုင်နှုန်းမှာရှိပါတယ်အခုတော့အဲ့ဒီဂျုံတင်ပို့မှုကရပ်တန့်နေပါတယ်ယူကရိန်းဟာကမ္ဘာဂျုံထုတ်လုပ်တင်ပို့မှုပြင်စမမြောက်အများဆုံးနိုင်ငံဖြစ်ပါတယ်ဒါကြောင့်ဒီအကျိုးသက်ရောက်မှုကကြီးမားပါတယ
်ဥပမာအနေနဲ့အီဂျစ်နိုင်ငံရဲ့ဂျုံ80ရာခိုင်နှုန်းဟာယူကရိန်းကနေတင်သွင်းတာပါလစ်ဗနွန်နိုင်ငံရဲ့ဂျုံ90ရာခိုင်နှုန်းဟာယူကရိန်းကလာတာပါဒါအပြင်တူနီးရှားအယ်ဂျီးရီးယားယေမင်စတဲ့နိုင်ငံတွေဟာယူကရိန်းရဲ့ဂျုံကိုမှီခိုအားထားနေရတာပါအခုတော့ဒီနိုင်ငံတွေအနေနဲ့ဂျုံကိုအခြားနေရာကနေရှာရပါတော့မယ်။ဒါကြောင့်အစားအစာဈေးတွေထပ်တက်အောင်မှာပါလို့ယူကရိန်းဆိုင်ရာ WFP တာဝန်ရှိသူ Jacob Karen ကဆက်လက်ပြောဆိုခဲ့ပါတယ်ခင်ဗျာ။